မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကမြန်မာနိုင်ငံကကလေးတငယ်များအရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအများဆုံးဆောင်ရွက်ပေးဖို့ဂျွန်လ14ရက်နေ့ကသူ့ရဲ့ Twitter လုံးမှုကွန်ရက်မှာရေးသားတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ဟာပြည်သူတွေနဲ့စစ်ဖြစ်နေတဲ့အတွက်အပြစ်မဲ့ကလေးငယ်တွေစစ်ပွဲကြားကမြေစာပင်နေဖြစ်နေကြရတယ်လို့ Losing a Generation ကြဆုံးတဲ့မျိုးဆက်တစ်ခုလို့နာမည်ပေးထားတဲ့အချင်းခါကမှကုလူအထူးကိုယ်စားလှယ် Tom Andrews ကဖော်ပြထားပါတယ်။ဒီမိုကရေစီကြံလဲဖော်ဆောင်မှုမရှိဘဲနဲ့သူတို့အတွက်ပြည်လဲတဲ့အခြေအနေတစ်ခုဖန်တီးမပေးနိုင်ဘူးဆိုရင်တော့မြန်မာကလေးငယ်တွေဟာကြဆုံးတဲ့မျိုးဆက်တစ်ခုဖြစ်သွားလိမ့်မယ်လို့လည်းအစီအစဉ်ခါသာမှတတိပေးဖော်ပြထားတာပါ။2023ခုနှစ်ဖေဖော်ဝါရီလတရနေ့ကစစ်အာဏာသိမ်းမှုဟာကလေးငယ်တွေအတွက်တော့ဘေးအန္တရာယ်ဆိုးကြီးဖြစ်တယ်လို့လည်းပြောထားပါတယ်။စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်နေရာဆုံးခွာထွက်ပြေးနေရသူတွေထဲမှာကလေးငယ်ပေါင်း35,000ကျော်ရှိပြီးတော့လုံခြုံမှုရှိတဲ့ကုလဒုက္ခသည်စခန်းအတွင်းရောက်နေတဲ့ကလေးက33,000ကျော်နဲ့အိန္ဒိယတိုင်းပြည်တွေမှာခေါ်လုံနေကြတဲ့မြန်မာဒုက္ခသည်ကလေးငယ်ပေါင်း30,000ကျော်ရှိတယ်လို့လည်း Tom Andrews ရဲ့အစီအစဉ်ခါသာအနည်းချုပ်မှာဖော်ပြထားပါတယ်။စစ်အာဏာသိမ်းတဲ့နောက်ပိုင်းစစ်ကောင်စီကတရားလဲလို့ဖမ်းဆီးခဲ့တဲ့ကလေးငယ်1400ရှိပြီးတော့လက်ရှိချိန်နေတစ္စကအဖြစ်ထိန်းသိမ်းထားတဲ့ကလေး61ယောက်ထက်မနည်းရှိတယ်လို့လည်းပြောပါတယ်။ဖမ်းဆီးထားတဲ့ရဲနဲ့တား Secret Me နဲ့တို့တာအစာငတ်ရင်ငတ်ထားတာစတဲ့မျိုးစုံနဲ့ညှဉ်းပန်းခံရတဲ့ကလေးပေါင်းက142ဦးရှိတယ်လို့လည်းပြောထားပါတယ်။ဒါကွယ်စီပုံမှန်ထိုးခွင့်မရတာကိုယ်ဝန်တွေအဟာရမပြည့်တာကြောင့်မလိုလားအပန်းနဲ့ကလေးငယ်တွေတိတ်ဆုံနိုင်ရရှိနေတဲ့အပြင်ကြောင်မတက်နိုင်တဲ့ကလေးက9.8တန်းရှိတယ်လို့လည်းဆိုပါတယ်။မြန်မာကလေးငယ်တွေအခြေခံလို့အခွင့်အရေးခံစားနိုင်အောင်လို့ကဘာကအတန်းနိုင်ဆုံးအာယုံဆက်ဆောင်ရဲ့ပြပိုလဲကုလထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်။